73ရက်71လ2005ခုနှစ်ကျွန်တော်တို့ VT ဘိုင်းမှာဒီကနေ့ဆက်ပြီးတော့လေ့လာမှာကဝိပဿနာကမ္မထံပွားများအထုတ်တဲ့အခါမှာပန်းတိုင်ဖြစ်တဲ့မဲ့ရသွားတဲ့အချိန်မှာဖြစ်သွားတဲ့စိတ်အစဉ်ကိုလေ့လာတဲ့မဂ္ဂဝီထိမဂ္ဂဝီထိမှာအစပထမအဆုံးရတဲ့မဂ္ဂဝီထိသည်သောတာပတ္တိမဂ္ဂဝီထိသောတာပတ္တိမဂ္ဂဝီထိရသွားပြီးတဲ့ယောဂီတယောက်သည်သောတာပန်ဖြစ်သွားမယ်။သောတာပန်ဖြစ်ခံသည့်စိတ်အစဉ်ကိုကြည့်ရင်ဘဝင်ကဆလနာဘဝင်ကုပိစေတရေမနောဓွာရဝဇံမနောဓွာရဝဇံနဲ့သူကဘာကိုဆင်ခြင်လဲဆိုရင်ဝိပဿနာကမ္မထံဖြစ်တဲ့အတွေ့အကြုံယုံနံအာယုံတွေကိုသူဆင်ခြင်မယ်ပြီးလို့ရှိရင်ဝိပဿနာဉာဏ်စင်မှာအနုလောမဉာဏ်ဖြစ်တဲ့ပရိကံဥပ္ပစာအနုလုံကိစ္စတက်တဲ့ဉာဏ်သည်အနုလောမဉာဏ်အနုလောမဉာဏ်ဖြစ်တဲ့အတွေ့အကြုံဘာကိုအာယုံပြုလဲဆိုရင်ယုံနံတွေပေါ်မှာပဲအနိစ္စဒုက္ခအနတ္တပဲသူအာယုံပြုမယ်ပြီးတဲ့အခါမှာဒီအဆင့်ဒီဒီယောဂီအတွေ့ဒါပုထုဇဉ်ဘုဒ္ဓဇင်အနေနဲ့ဒါဝိပဿနာဉာဏ်စင်သည်အနုလောမမှာဆုံးတယ်။ပြီးရင်ဘုဒ္ဓဇင်အနွယ်ကိုဝင်အနွယ်ကိုဖြတ်ပြီးတော့ကုသရဘူးဆိုတဲ့ဘုဒ္ဓဇင်အနွယ်ကိုဖြတ်အရိယာအနွယ်ကိုဝင်နေကုသရဘူးဉာဏ်လေးပေါ်လာတယ်။အဲ့ဒီကုသရဘူးဉာဏ်ကတော့ဘာကိုအာယုံပြုလဲဆိုရင်သူသည်နိဗ္ဗာန်ကိုအာယုံပြုမယ်မနောဓာရဝဇန်နဲ့ဒီပရိကံဥပ္ပစာအနုလုံတို့ကတော့ဘာကိုအာယုံပြုလဲဆိုရင်ယုံနံနေပေါ်မှာအာယုံပြုမယ်။ပြီးတဲ့အခါကြာလို့ရှိရင်သောတာပတ္တိမဉ္ဉံဖြစ်လာမယ်။သောတာပတ္တိမဉ္ဉံဒီဇောကိစ္စတတ်တဲ့အတွက်ကြောင့်သောတာပတ္တိမေဇောကတကြိမ်။အဲ့ဒီသောတာပတ္တိမေဇောတကြိမ်မှာပဲသစ္စာလေးပါးကိုပိုင်းခြားသိခြင်းဆိုတဲ့မဲ့ကိစ္စလေးချက်ကိုတပြိုင်တည်းပြုမယ်။ပြီးရင်ဘာဆက်ဖြစ်လဲဆိုရင်မဲ့ရဲ့အကျိုးသောတာပတ္တိဖို့သည်မန္တဆိုတဲ့အဋ္ဌဉဏ်နှုတ်နေတဲ့သူဆိုရင်နှစ်ကြိမ်တိခ္ခဆိုရင်သုံးကြိမ်အဲ့ဒီမဲ့ဖို့တို့သည်ဘာကိုအာယုံပြုလဲဆိုရင်နိဗ္ဗာန်ကိုအာယုံပြုတယ်။ပြီးလို့ရှိရင်ဇောကိစ္စအကုန်ပြတ်သွားပြီဖြစ်တဲ့အတွက်ကြောင့်ယောဂီပုဂ္ဂိုလ်တိဟိတ်ယောဂီပုဂ္ဂိုလ်ရဲ့ဘဝင်ပြန်ကြတယ်ထို့နောက်တိဟိဘဝင်အများဒါသောတာပန်ဖြစ်သွားသောပုဂ္ဂိုလ်ရဲ့ဝီထိစဉ်စာမေးပွဲအနေနဲ့ကတော့ကျမတို့ဒါကကမ္မထမ်းပိုင်းဆိုရင်ဒါတွေအကုန်သိရမယ်ကမ္မထမ်းပိုင်းသင်တဲ့ဓမ္မမိတ်ဆွေများဆိုရင်သောတာပတ္တိမေကဝီထိမှာပါသွားတဲ့ဝီထိစိတ်တွေရဲ့အာယုံကိုသိထားရမယ်မနောဓာရဝဇန်ကနေပြီးတော့အနုလုံအထိမှာမနောဓာရဝဇန်ကမိမိမနောဓာရနဲ့ရှုမှတ်နေတဲ့မိမိရဲ့ယုံနံခန္ဓာရဲ့အနေစာဒုက္ခသဘာဝကိုသိရမယ်။ဒီပရိကံဥပ္ပစာအနုလုံကလည်းဝိပဿနာဉာဏ်မှာအနုလောမဉာဏ်ဖြစ်တဲ့အတွက်ကြောင့်သူဒီလေယုံနံနေပေါ်မှာပဲအနေစာဒုက္ခအနတ္တအာယုံကိုသူရှုနေမယ်။ပြီးရင်ကုသရဘူးဉာဏ်ကုသရဘူးဉာဏ်ကြတော့ဝိပဿနာဉာဏ်စင်မဟုတ်တော့တဲ့အတွက်ကြောင့်နိဗ္ဗာန်ကိုအာယုံပြုမယ်။ပြီးရင်သောတာပတ္တိမေသောတာပတ္တိမဲ့ဖြစ်တဲ့အခိုက်မှာမဲ့ပုဂ္ဂိုလ်လို့ခေါ်ပြီးတော့သောတာပတ္တိဖို့ဖြစ်တဲ့အခိုက်မှာဖို့ပုဂ္ဂိုလ်ဆိုတဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်သည်သောတာပန်အရိယာအဆင့်ကိုသူရောက်သွားပြီသောတာပန်အရိယာပုဂ္ဂိုလ်အဆင့်မှာမဲ့အခိုက်ကိုမဲ့ပုဂ္ဂိုလ်ဖို့အခိုက်ကိုဖို့ပုဂ္ဂိုလ်ပြီးရင်ဘဝင်ပြန်ဖြစ်မယ်ဘဝင်စိတ်တို့သည်ဘာကိုအာယုံပြုလဲဆိုရင်ကံကမ္မနမိတ်ဂရိနမိတ်သုံးပါးတို့တွင်တစ်ပါးပါးကိုသူအာယုံပြုနေမှာပဲဒါကိုသိရမယ်ဒါပေမဲ့ဝီထိပိုင်းကြရင်တော့ဒီနေရာလေးဒီကျမတို့စာမေးပွဲရှုွက်အနေနဲ့ဝီထိပိုင်းအတွက်ကသိရမှာဒီဒီအပ္ပနာဇောဝါရမှာဇောရရဲ့အကျိမ်းပဲသိစရာလိုတယ်။ဒါဆိုလို့ရှိရင်ဒီပရိကံဥပ္ပစာအနုလုံကုသရဘူးဆိုတာလဲဇောပဲ။ဒီသောတာပတ္တိမဲ့သောတာပတ္တိဖို့ဆိုတာလဲဇောပဲ။ဘာကွာသွားလဲဆိုရင်ပရိကံဥပ္ပစာအနုလုံကုသရဘူးတို့ကကာမဇောကာမဇောဆိုပြီးမယ်ကာမဇောပေါင်း29ပါးထဲမှာမှသူတို့သည်အာကုသိုလ်ဇောမဟုတ်ဘူးအာဟိဇောတွေမဟုတ်ဘူးသူတို့သည်ကာမဇောထဲမှာမှတိဟိဇောဒါကြောင့်ကာမတိဟိဇောကာမတိဟိဇောသည်ဘယ်ပုဂ္ဂိုလ်တွေမှာသူတို့ဖြစ်တာလဲလို့ကျမတို့ကြည့်ရင်တရေကိုအနေနဲ့ပြန်ကြည့်ရင်မဟာကုသိုလ်ညာတန်လေးတော့သိရကာမတိဟိဇောဒီကာမတိဟိဇောတွေထဲမှာမှတိဟိလို့ပြောတဲ့အတွေ့အကြောင်းညံနဲ့ရှင်နဲ့ဆိုတာသိရမယ်။ဟုတ်ပြီနော်။ကာမတိဟိဇောတိမဟာကုသိုလ်ညာတန်လေး။ပြီးလို့ရှိရင်ဒီဘက်မှာဖြစ်တဲ့ဇောတွေကဘာဇောလဲဆိုရင်အပ္ပနာဇော အပနာဇောပေါင်း26ပါရှိတဲ့ထဲကဒီဘက်မှာပါမယ်အပနာဇောကဇန်ဇောမဟုတ်တော့ဘူးမက်ဇောဒါဆိုရင်ကာမတည်းဇောနဲ့ကဲ့ရဲ့ဇောကဘာဇောလဲဆိုရင်မက်ဇောမက်ဇောနဲ့ကဲ့ရဲ့ကဖို့ဇောဒါဆိုရင်အစဉ်လေးကိုပြန်ကြည့်ပရိကံကလည်းဘာဇောလဲကာမတည်းဇောဥပ္ပစာကရောကာမတည်းဇောအနုလုံကရောကာမတည်းဇောကုသရဘူဝါရောကာမတည်းဇောသောတပတိမေကအပနာဇောဖိုသောတပတိဖိုကရောအပနာဇောအစဉ်တိုင်းလေးကြည့်ရင်ပရိကံဆိုတဲ့ကာမတည်းဇောရဲ့နောက်မှာနှောင်းသွားတဲ့ဇောကဥပ္ပစာဆိုတဲ့ကာမတည်းဇောဒါဆိုရင်ပရိကံနဲ့ဥပ္ပစာအကူကကာမတည်းဇောနောင်ကာမတည်းဇောပဲဟုတ်လားဥပ္ပစာကလည်းကာမတည်းဇောအနုလုံကလည်းကာမတည်းဇောဆိုတော့သူ့ပုံစံကလည်းကာမတည်းဇောနောင်ကာမတည်းဇောကုသရဘူးကလည်းကာမတည်းဇောဆိုတော့ကာမတည်းဇောနောင်ကာမတည်းဇောကုသရဘူးရဲ့နောက်မှာလာမယ့်သောတပတိမေကအပနာဇောဆိုဒီနေ့ဆိုရိုးတက်လိုက်တယ်ကာမတည်းဇောနောင်အပနာဇောဆိုတာဒီနေရာလေးကိုပြောနေတယ်လို့ပြောချင်တာဟုတ်ပြီနော်ကုသရဘူးကလည်းကာမတည်းဇောဟုတ်လားယင်သောတပတိမေကအပနာဇောဆိုရင်ဒါသည်ကာမတည်းဇောနောင်သောတပတိမေကအပနာဇောသောတပတိဖွာရောဒါဆိုရင် तू ကကြတော့အပနာဇောနောင်အပနာဇောသွားတာရှင်းတယ်နော်ဒါကြောင့်ကျမတို့ကဇောတွေရဲ့ဖြစ်စဉ်တွေကိုလေ့လာတဲ့အခါမှာကာမတည်းဇောတွေရဲ့နောက်မှာကာမတည်းဇောတွေသွားတာရှိတယ်အပနာဇောရဲ့နောက်မှာအပနာဇောရှိတယ်ဒါပေမဲ့ဒီကနေ့သင်လိုက်တဲ့ဆိုယိုးကတော့ကာမတည်းဇောနောင်အပနာဇောဆိုတာဒီနေရာလို့ကျမဒါနောက်သိမှာခုမြင်အောင်ပြောတာအဲ့တော့လောလောဆယ်မှာတော့အခုသိထားရမှာကသောတပတိမက်ကဝီထိမှာပါနေတဲ့ဝီထိစိတ်တွေတဲကဇောစိတ်တွေရဲ့အကျင့်ကိုပြောပါဆိုရင်ကာမတည်းဇောသည်မန္တပုဂ္ဂိုလ်ဆိုရင်ပရိကံဥပ္ပစာအနုလုံကုသရဘူးရဲ့လို့၄ခြင်းတိခပုဂ္ဂိုလ်ဆိုရင်ဥပ္ပစာအနုလုံကုသရဘူးရဲ့လို့၃ခြင်းဒါဝီထိပိုင်းမှာဒီလောက်ဆိုပြီးသွားပြီ။ဘာတွေအာယုံပြူတာတွေဘာတွေမလိုအပ်ဘူး။ဟုတ်ပြီနော်။နောက်တစ်ချက်သောတပတိမက်ဇောသည်ဘယ်နဲ့ကျင်းလဲတကျေသောတပတိဖိုဇောသည်မန္တပုဂ္ဂိုလ်ဆိုရင်နှစ်ကျင်းတိခပုဂ္ဂိုလ်ဆိုရင်သုံးကျင်းဒီလောက်ဆိုရင်လုံလောက်ပြီဟုတ်ပြီနော်ဒါဆိုရင်ဒီယောဂီပုဂ္ဂိုလ်သည်ဘာအဆင့်ကိုရောက်သွားပြီလဲဆိုရင်အရိယာအဖြစ်ကိုကူးပြောင်းသွားပြီအဲ့ဒီအရိယာအဖြစ်ကိုကူးပြောင်းသွားတဲ့နေရာမှာဘယ်အရိယာအဖြစ်ကိုကူးသွားလဲဆိုရင်သောတပန်အရိယာအဖြစ်ကိုကူးပြောင်းသွားတဲ့ယောဂီပုဂ္ဂိုလ်တယောက်သည်သူပိုင်ဆိုင်ထားတာသည်သောတပတိဖို့ဒါကြောင့်သူပိုင်ဆိုင်ထားတဲ့သောတပတိဖို့ကိုအာယုံပြုပြီးလို့ရှိရင်သူဝင်စားနိုင်တာဒါဖြစ်စဉ်အနေနဲ့ပြောမယ်ဆိုရင်သောတပန်တယောက်သည်ဘာဝင်စားလို့ရလဲဆိုရင်သောတပတိဖလသမပတ်ဝီထိကိုဝင်စားလို့ရတယ်ဒါကဖြစ်စဉ်အနေနဲ့ပြောသွားတာနော်ကျမတို့စာအုပ်ထဲမှာကတော့မေဃဝီထိတွေမှာအကုန်ရေးထားမယ်။ရေးပြီးတော့မှဘာဖြစ်လဲ?ဖလသမဘတ်ဝီထိကိုရေးတယ်။အခုကတော့ဒါကျမဖြစ်စဉ်နဲ့တွဲပြတာ။တကယ့်ဖြစ်စဉ်ကဒီသောတပတိမေဃဝီထိနဲ့ပုထုဇဉ်ဘဝကနေသောတပန်အရိယာဘဝကိုကူးပြောင်းသွားတဲ့ယောဂီပုဂ္ဂိုလ်တယောက်မှပိုင်ဆိုင်တဲ့အပနာဇောတွေထဲမှာသောတပတိမေဇောဆိုတာဘဝမှာတစ်ခါပဲဖြစ်မယ်။နောက်ပြန်ဖြစ်စရာမရှိတော့ဘူး။ဒါကြောင့်သူပိုင်ဆိုင်လိုက်တာဒီသောတပတိဖို့ဒီဝိဘက်လောကုတ္တရာဝိဘက်အနေနဲ့ပိုင်သွားပြီဖြစ်တဲ့အတွက်ကြောင့်သူပန်ဆိုင်တဲ့သောတပတိဖို့စိတ်နဲ့ဘာကိုအာယုံပြုလဲဆိုနိဗ္ဗာန်နိဗ္ဗာန်ရဲ့ငြိမ်းအေးမှုအရာတာကိုခံစားလို့တဲ့သောတပန်အရိယာပုဂ္ဂိုလ်တယောက်ဒီမိမိပန်ဆိုင်ထားတဲ့သောတပတိဖလသောတပတိဖို့စိတ်တွေကိုဇက်တိုက်ဖြစ်ခြင်းဆိုတဲ့သောတပတိဖလသမပတ်ဝိထိကိုဝင်စားတယ်တနည်းအားဖြင့်ဒါကိုဖိုးဝင်စားတယ်လို့သုံးတယ်ဒါကြောင့်ဖိုးဝင်စားတယ်ဆိုတာဖိုးစိတ်တွေဇက်တိုက်ဖြစ်နေတာကိုဆိုလိုတယ်လို့သိရတယ်ဖိုးစိတ်တွေဇက်တိုက်ဖြစ်တဲ့အတွက်ကြောင့်ဖြစ်လိုက်တဲ့ဖိုးစိတ်တိုင်းဖိုးစိတ်တိုင်းဒီဘာကိုအာယုံပြုလဲဆိုရင်နိဗ္ဗာန်ကိုအာယုံပြုနိဗ္ဗာန်မှာဘာချမ်းသာရှိလဲဆိုရင်ငြိမ်းအေးခြင်းဆိုတဲ့တန်တိလက္ခဏာတစ်ပါးပဲရှိတယ်ဒါကိုသိရတယ်ဒါကြောင့်သောတပန်ဖြစ်သွားတဲ့သောတပန်အရိယာပုဂ္ဂိုလ်တယောက်ဝင်စားတဲ့ဖလသမပတ်ဝီထိကသောတပတိဖလသမပတ်ဒါကြောင့်သောတပတိဖလသမပတ်ကိုဝင်စားလို့တော့သောတပန်အရိယာပုဂ္ဂိုလ်တယောက်သည်ဘလို့စိတ်အစဉ်ဖြစ်လဲဆိုလို့ရှိရင်ဘဝင်ကဆလနာဘဝင်ကုပ္ပစေဒရေလို့ဘဝင်စိတ်ဖြစ်မယ်ပ ြီးလို့ရှိရင်မနှောရွာတာဝတ်စံနဲ့ဘာကိုဆင်ကျင်လဲဆိုသူ့ရဲ့ယုံနဲ့ခန္ဓာကိုပဲသူဆင်ကျင်တယ်ဆင်ကျင်ပြီးတဲ့အခါမှာဝိပဿနာဉာဏ်စဉ်ထဲမှာနောက်ဆုံးဉာဏ်ဖြစ်တဲ့ဓာတိဒိယာတိဝိပဿနာဉာဏ်မှာဒါအနုလောမဉာဏ်လို့ပြောပြီးပြီနော်ဟုတ်ပါလားအနုလောမဉာဏ်ဒီကိစ္စဘယ်နှခုတက်လဲဆိုရင်၃ကိစ္စတက်တယ်စာစွာဥပြုလုပ်တဲ့ပရိကံကိစ္စအနိနာမဲ့ရဲ့အနိနာကိုရောက်နေတဲ့ဥပ္ပစာကိစ္စရှင်းအောင်လျော်ကန်တဲ့အနုလုံကိစ္စအဲ့ဒီအနုလောမဝိပဿနာဉာဏ်ဆိုတာဝိပဿနာဉာဏ်စဉ်၁၀ပါးမှာနောက်ဆုံးပိတ်ဉာဏ်အဲ့ဒီဝိပဿနာဉာဏ်ဖြစ်တဲ့အနုလောမဉာဏ်နဲ့ပဲသူကဇက်တိုက်သူအာယုံပြုတ်သွားတော့အနုလောမဉာဏ်သည်အနုလုံ၄ချိန်ဖြစ်သွားတယ်သူကဒီအချိန်မှာအထုတလဲကြောင်းကြဆိုင်ပြီးအထုတ်ဆေးရလိုသေးလားသူကတော့ရပံဖြစ်ပြီးဆိုဒီလမ်းကြောင်းကသူလျှောက်ပြီးသွားပြီလျှောက်သွားပြီးပြီဖြစ်တဲ့အတွေ့အကြောင်းအနုလောမဝိပဿနာဉာဏ်နဲ့ပဲမိမိရဲ့ယုံနံခန္ဓာပေါ်မှာအနိစ္စလက္ခဏာတော်၎င်းဒုက္ခလက္ခဏာတော်၎င်းအနတ္တလက္ခဏာတော်၎င်းလက္ခဏာရေး၃ဌာန်ထဲကဒီယောဂီကတခုခုပဲသူအာထုတ်တော်တယ်တခုခုပဲသူသွားပြီ၃ခုလုံးသွားတဲ့အဆင့်ကသမတနာအဆင့်စသွားဦးမှာဟုတ်ပြီနော်ဝိပဿနာဉာဏ်ရင့်တဲ့ယောဂီကသူ့အိမ်ဒီသူ့ဇေယိုက်ပေါ်မူတည်ပြီးတော့တချို့ယောဂီတို့ဒီအနိစ္စကိုအမြင်တန်တယ်တချို့ယောဂီကဒုက္ခလက္ခဏာအမြင်တန်တယ်တချို့ယောဂီကအနတ္တလက္ခဏာအမြင်တန်တဲ့အတွက်ကြောင့်ဒီဝိပဿနာသောတာပန်ဖြစ်တဲ့အရိယာပုဂ္ဂိုလ်သည်အနုလောမဉာဏ်ဆိုတာသည်အနုလောမန္တပုဂ္ဂိုလ်ဆိုရင်၄ချိန်တိခပုဂ္ဂိုလ်ဆိုရင်၃ချိန်အဲ့ဒါဖလသမပတ်ဝီထိရဲ့ထူးခြားချက်ဒါသိရမယ်ပရိကံမပါဘူးဥပ္ပစာမပါဘူးအနုလုံကြီးပဲဘယ်နှကြိမ်လဲ၄ကြိမ်တော့၎င်း၃ကြိမ်တော့၎င်းမန္တဆိုရင်၄ကြိမ်တိခဆိုရင်၃ကြိမ်၄၃ကပြဿနာမရှိဘူးရိုးရိုးတော့ကမန္တဆိုရင်ပရိကံဥပ္ပစာအနုလုံကုသရဘူးလို့၄ကြိမ်အခုလဲ၄ကြိမ်ပဲဒါပေမဲ့ဒီ၄ကြိမ်ကမန္တသောတာပန်အရိယာဆိုရင်အနုလုံ၄ကြိမ်ဟုတ်ပြီနော်တိခဖြစ်ခဲ့ရင်နော်အနုလုံ၃ချိန်သွားလိမ့်မယ်ရှင်းပါတယ်နော်ဒါကြောင့်ဖလသမပတ္တိဝီထိမှာပါဝင်နေတဲ့ကာမတိရိဇောတို့သည်အနုလုံကြီးပဲဒါသတိထားရမယ်ဘာတွေမပါဘူးလဲပရိကံမပါဘူးဥပ္ပစာမပါဘူးကုသရဘူးမပါဘူးရှင်းပါတယ်နော်အဲ့တော့အနုလုံ၄ချိန်အနုလုံ၄ချိန်နဲ့ဘာကိုအာယုံပြုလဲဘာကိုအာယုံပြုနေလဲယုံဉ္ဇဉ်ခန္ဓာပဲအနုလုံဆိုတာဘာလဲဘယ်နဲ့နိဗ္ဗာန်သွားအာယုံပြုမှာလဲအဲ့ဒါကိုပြောနေတာအနုလုံဆိုတာဘာဉ္ဇဉ်လဲအနုလောမဉ္ဇဉ်ဆိုတာဘာဉ္ဇဉ်လဲဝိပဿနာဉ္ဇဉ်ယုံဉ္ဇဉ်မဟုတ်ဘူးအနုလောမဉ္ဇဉ်ဆိုတာဘာဉ္ဇဉ်လဲဝိပဿနာဉ္ဇဉ်ဝိပဿနာဉ္ဇဉ်ရဲ့တဘာဝကဘာကိုအာယုံပြုလဲယုံဉ္ဇဉ်ဒါဆိုရင်အနုလုံ၄ချိန်ဆိုတာအနုလောမဉ္ဇဉ်ဖြစ်တဲ့အတွက်ကြောင့်ဘာကိုအာယုံပြုလဲယုံဉဏ်သွားပြီးနိဗ္ဗာန်မဟုတ်ဘူးမမှားနဲ့မမှားနဲ့ဟုတ်ပြီနော်ဘာကိုအာယုံပြုတယ်ယုံဉဏ်ကိုအာယုံပြုတယ်ပြီးလဲပြီးရောသူကဘာဖြစ်လဲဆိုသောတပန်တယောက်ရဲ့ပိုင်ဆိုင်နဲ့မိမိရဲ့သောတပတိဖို့စိတ်နဲ့သောတပတိဖို့ဖို့ဟုဘလောက်လဲအကျိန်များစွာသောတပတိဖို့ဖို့အကျိန်များစွာဆိုရသည်အကျိန်များစွာဆိုတာဘယ်နှကျိန်လဲတစ်ကျိန်မဟုတ်ဘူးလို့ပြောချင်တာဟုတ်လားဘာလို့လဲဆိုဒီလိုလက်ပြည့်တွေ့မှာစိတ်ပေါင်းကြေတသိန်းကို तू က9မိနစ်လဲဖလားတမပတ်ဝင်စားရင်ရော9မိနစ်ဆိုအကြာကြီးပဲပေါ့ဟုတ်လား9မိနစ်တည်းစွန်းရင်나이ဝက်ကောဒီတည်းစွန်းရင်တရက်လုံးလုံးရောကျေးဇူးတော်ရှင်မြတ်စွာဘုရားတို့ဆို9ရက်လုံးလုံးဖျားဖြစ်ပြီးတတ္တတ္တဌာန9ဌာနမှာ49ရက်မရှိဘူးလားတဌာနကို9ရက်နဲ့ဆို4 9ဌာနဆိုတော့49ရက်မှာအချို့ဌာနတွေမှာ9ရက်လုံးလုံးဖလသမဘတ်ဝင်စားတယ်အချို့ဌာနတွေမှာ9ရက်လုံးလုံးဇာနသမဘတ်ဝင်စားတာတွေရှိလားမရှိဘူးလားဒါကြောင့်ဒီနေရာမှာအကျိန်များစွာဆိုတာဒီ나이ပိုင်းလဲဖြစ်ခြင်းဖြစ်မယ်မိနစ်ပိုင်းလဲဖြစ်ခြင်းဖြစ်မယ်나이ပိုင်းလဲဖြစ်ခြင်းဖြစ်မယ်ရက်ပိုင်းလဲဖြစ်ခြင်းဖြစ်မယ်ကျမတို့ကာမဘုံမှာတော့ခုနှစ်ရက်ထက်ပို၍ဝင်စားလို့မရအောင်။ဘာကြောင့်လဲဆိုကျမတို့ကာမဘုံသားတွေဒီကပလီကာရာဟာရစားလားမစားအောင်လား။တစ်ခါစားပြီးရင်စားလိုက်တဲ့အဟာရဒီခုနှစ်ရက်ပဲခံတယ်။ခုနှစ်ရက်ထက်ပို့လို့မရတဲ့အတွက်ကြောင့်ကျမတို့ကာမဘုံဆိုရင်ခုနှစ်ရက်အများဆုံး။ခုနှစ်ရက်ပြည့်ပြီးရင်ဘာပြန်လုပ်လဲ။ခဏပြန်ထထပြီးရင်အစာပြန်စားစားပြီးရင်ပြန်ဝင်စားလို့ရတယ်။နတ်ပြည်တို့ဘာလို့ကြတော့နတ်ဩစာလနဲ့ချီခံတော့သူတို့ကြတော့လနဲ့ချီဝင်စားတယ်။ဟုတ်ပြီနော်။ဗြဟ္မဘုံကတော့ဂပလီကာရာဟာရစားလား။ မစားတဲ့အတွက်ကြောင့်သူတို့စိတ်ရှိသလားကဘာနဲ့ချီရင်ရောမရဘူးလားရပြီဒါကြောင့်အကျိန်ဘလောက်လဲလို့ပြောရင်မိမိရဲ့စွမ်းတလောက်များစွာလို့ပဲကျမပြောပြီကျမတို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားတို့ကြတော့ဒီဖလားသမဘက်ကိုဝင်စားတဲ့နေရာမှာတရားနာတဲ့ပရိသတ်ကတာရုသုံးချိန်ခေါ်လိုက်တဲ့အချိန်လေးတောင်မှဖလားသမဘက်ဟုတ်ပြီနော်မြတ်စွာဘုရားတို့ရဲ့ဖလားသမဘက်ကြတော့အရဟတ္တဖိုလ်ဖိုလ်အကျိန်များစွာပေါ့တဂရာဂံဆိုရင်တဂရာဂာမိဖိုလ်ဖိုလ်အကျိန်များစွာအနာဂံဆိုရင်အနာဂာမိဖိုလ်ဖိုလ်အကျိန်များစွာယဟန္တာဆိုရင်အရဟတ္တဖိုလ်ဖိုလ်အကျိန်များစွာအဲ့ဒီလိုဖိုလ်ဇောတွေဇက်တိုက်ဖြစ်နေတာကိုပဲဖလားသမဘက်ဝင်စားတယ်လို့သုံးတယ်ဖလားသမဘက်ဝင်စားတယ်ဆိုတာစကလုံးတိတိကျကျပြောတယ်အရက်စကားနဲ့ပြောရင်ဖိုလ်ဝင်စားတယ်လို့သုံးတယ်ဟုတ်ပြီနော်အဲ့ဒီလိုဖို့စိတ်တွေဇက်တိုက်ဖြစ်ရာကနေပြီးတော့ဘာဖြစ်သွားလဲဆိုရင်ဘဝင်စိတ်ပြန်ဖြစ်သွားတယ်ဘာပြန်ဖြစ်သွားလဲဆိုရင်တိဟိတ်ဘဝင်ဖြစ်လာတယ်အဲ့တော့ဖို့စိတ်တွေဇက်တိုက်ဖြစ်ရာကနေဘဝင်စိတ်ဖြစ်လာတာဒီပင်လေအာယုံတူသေးလားဖို့စိတ်တွေအခိုက်တုံးကဘာကိုအာယုံပြုနိဗ္ဗာန်ကိုအာယုံပြုရာကနေဘဝင်စိတ်ဖြစ်လာတော့ဘာကိုအာယုံပြုကံကံမနမေဂရိနမိတ်သုံးပါးမှာတပါးပါးကိုအာယုံပြုတော့အဲ့ဒီစိတ်တို့ဒီအာယုံချင်းတူလာဒါကြောင့်ပိုစိတ်တွေဇက်တိုက်ဖြစ်ရာကနေဘဝင်စိတ်ဖြစ်လာတာကိုပဲဖို့ကထတယ်ဖလားသမဘက်ကထတယ်လို့ဆိုတယ်နားလည်ပြီနော်ဒါကြောင့်ဖို့ဝင်စားသည်ဟူသည်ဘယ်နည်းလို့ပြောရင်ဖို့စိတ်တွေဇက်တိုက်ဖြစ်နေခြင်းကိုဖို့ဝင်စားတယ်ဖို့ကထတယ်ဖလားသမဘက်ကထတယ်ဆိုရင်ဖို့စိတ်တွေဇက်တိုက်ဖြစ်ရာကနေပြီးတော့ဘဝင်စိတ်ဖြစ်လာခြင်းဒီအတိုင်းပဲဇာနသမဘက်ဝင်စားတယ်လို့ပြောရင်ဇန်စိတ်တွေဇက်တိုက်ဖြစ်နေတာကိုဇာနသမဘက်ဝင်စားတယ်အရက်စကားနဲ့ပြောရင်ဇန်ဝင်စားတယ်ဇာနသမဘက်ကထတယ်ဇန်မထတယ်ဆိုတာဇန်စိတ်တွေဇက်တိုက်ဖြစ်ရာကနေပြီးတော့ဘဝင်စိတ်ဖြစ်လာတာပဲ